မဘဝမှာတံမိုးထားတဲ့အရာတွေကတော့ချစ်ချင်းမြတ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ချစ်ချင်းမြတ်တာရှိမှသာအမုန်းမပါတဲ့နည်းလူသားအချင်းချင်းတိကျနိုင်တယ်၊နားလည်နိုင်မှာပါ။အဲ့မှသာဘဝဟာပို့ပြီးတော့တရားလာနေလို့ဒီမှာထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ဒီမှာရဲ့အခြေခံယူဆချက်တွေပါ။နောက်ထပ်ဒီမှာစဉ်းစားမိတာတစ်ခုကတော့ကျမတို့အဖွဲ့အစည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့နယ်အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့နယ်လို့ကျမယုံကြည်မိပါတယ်အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်နေပြီးတော့လှုပ်ဆောင်နေပြီးမြန်မာလူရအောက်ထင်းကြီးကတောင်းမထားတဲ့ဟိုတောင်းနေရဲ့ကလေးငယ်တွေအများကြီးရှိပါတယ်အဲ့တော့တောင်းမထားတဲ့မိသားတွေကိုအေးအေးယူရဲ့ဥပဒေလည်းမရှိသေးပါဘူးအဲ့တော့တောင်းမထားလို့ရှိရင်အေးအေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတဲ့နယ်လို့ကျမမြင်ပါတယ်နောက်ထပ်ကျမပြောတင်တာကတော့အချင်းကငွေဖြစ်ပါတယ်ပြီးတော့အချင်းကဘဝလည်းဖြစ်ပါတယ်ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူးဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့နေအများပြည်သူလူစုကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်ဒါတော့ဒီလူအများပြည်သူကရိုးရိုးစစ်မင်းမင်းကြံလို့လားမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါအဲတော့နိုင်ငံတော်ဘယ်နေရာနေပြီးတော့အများပြည်သူအတွက်ငွေစုယုံနေမကဘူးပေါ့နော်ငွေထုတ်ကြည့်တဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါကိုလည်းသူတို့ရအလဲတပူသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေအခက်အခဲတွေပြည့်နေသွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကျွန်မပြောချင်တာကအရင်ဖြစ်တော့ဝါဆိုလို့ရှိရင်အဲကျွန်မတို့မိသားစုလက်ထက်တော့ဟာပေါ့နော်ဒီဆိုရဝင်တဲ့နေလာစားဟာအရွှေတစ်ချက်သားနှစ်ချက်သားနဲ့ရင်းရဲလာစားရခဲ့ကြပါတယ်။အခုချိန်မှာတော့ကျွန်မတို့ဒီမှာရှိနေဝင်တဲ့နေလာစားရှင်ငါးမူသားနဲ့ညီညာရဲ့ဝင်ငွေတော့မရှိကြပါဘူးအဲ့တော့သူတို့ဒီမှာဝန်ထမ်းကြီးရဲ့အသင့်ဖြတ်ခြားခြားမှုကိုပြောတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဝင်ငွေလဲပါခြင်းဟာလည်းအကြောင်းရင်းတည်းဖြစ်နေတဲ့အကြောင်းမလို့ဒီလိုဖြစ်ငင်းငင်းကြံနိုင်ဖို့ဆိုတာဟာသူတို့ရဲ့ဝင်ငွေဟာလုံလောက်တဲ့အနေထားလည်းဖြစ်ရပါမယ်ပြီးတော့သူတို့ရဲ့ဝင်ငွေနဲ့သူတို့စဲနှင်းလုပ်လို့တောင်မှသူတို့ရဲ့အနေထားဟာဒီဝန်ထမ်းကြီးရဲ့အနေထားဟာအိမ်တလုံးဝင်နိုင်လို့အမိသားမရှိရအောင်အဲ့တော့အိမ်ချမ်းမြေကြီးလုံးတွေမြင့်တက်နေခြင်းဟာလေအစိုးရဖြည့်ရှင်းတဲ့အရာတခုလို့ကျွန်မမြင်ပါတယ်အသာပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်မှဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတဲ့ကျွန်မမြင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်